နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနထားရှိရေးကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ။ဒီဝန်ကြီးဌာနဖွဲ့စည်းမှုနဲ့ပတ်သက်လို့ဝေဖန်မှုတချို့ရှိပေမဲ့လည်းသမရလှုပ်ဆောင်ခွင့်ပိတ်ပင်ခံထားရတဲ့တော်အောင်ဆန်းစုကြည်အတွက်နိုင်ငံရေးလှုပ်ပိုင်ခွင့်နဲ့ဆောင်ရွက်နိုင်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့သုံးသ
ပြောင်စုလွတ်တော်ကိုတွင်လာပေးဖို့ခဲ့ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုဖွဲ့စည်းဖို့ဒီကနေ့မှကန့်ကွက်သူမရှိပြောင်စုလွတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းရန်ကိစ္စနဲ့ဆက်လင်းပြီး9ရက်5လ2016ရက်ကကျင်းပပြုလုပ်တဲ့ပြောင်စုလွတ်တော်ပထမပုံမှန်စည်းဝေး19ရက်မြောက်နေ့မှာလွတ်တော်သို့တင်ပြခဲ့ပြီးဖြစ်ပါတယ်။သဘောမတူတဲ့သူမရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းရန်ကိစ္စကိုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
။ပြောင်စုလွှတ်တော်နိုင်ကမန်ဝင်းခံပန်းကလွှတ်တော်ရဲ့အဆုံးဖြတ်ရယူပြီးအခုလိုပြောကြားခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပေမဲ့ပြောင်စုဝန်ကြီးအဖြစ်ဘယ်သူကိုခန့်အပ်သွားမလဲဆိုတာကတော့အခုအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဝန်ကြီးဌာနဖွဲ့စည်းဖို့လွှတ်တော်ကိုပေးပို့လာခြင်းကဒေါက်ဆန်းစုကြည်ရဲ့မိသားစုဆရာဝန်လည်းဖြစ်သူငင်းချင်းရေးစစ်ဆက်ညှိနှိုင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာတင်မျိုးဝင်းကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်ခန့်အပ်သွားဖို့သတင်းတွေကြည်ကြဲပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင်မျိုးဝင်းကအခုလိုပြောပါတယ
်။မဟုတ်ကျွန်တော်မဟုတ်ဘူး။ကျွန်တော်ကငင်းချင်းရေးမလုပ်ရပါဘူး။ငင်းချင်းမလုပ်ပါပါနော်။မဟုတ်ကျွန်တော်အဖြစ်ရှင်နေအဲ့ဒီဝန်ကြီးဌာနကျွန်တော်မဟုတ်ဘူး။ကျွန်တော်ငင်းချင်းရေးမလုပ်ရပါဘူး။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်ဆန်းစုကြည်ကိုခန့်အပ်တာဝန်ပေးနိုင်မှုအတွက်လွှတ်တော်နေ့ရက်မှာပြီးခဲ့တဲ့ဧပြီလထဲမှာဥပဒေကြံတင်သွင်းစဉ်ကလေးကတမရတော်သားကုစလရီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပူးပါတယ်။ဒါပေမဲ့လည်းလွှတ်တော်ကုစလရီရဲ့ဆုံးဖြတ်ချက်နဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပြီးအခုဆိုရင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအဖြစ်ဖွဲ့စည်းနိုင်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းပြောတာက
ကျွန်တော်အမြင်ကတော့နိုင်ငံတော်ဒီအတိုင်းငံပုဂ္ဂိုလ်ရုံးဆိုင်ရာဝန်ကြီးဌာနဆိုတာလိုအပ်တယ်လို့မြင်တယ်။ဒီဝန်ကြီးဌာနပေါ်လာတဲ့အကြောင်းရင်းကိုစဉ်းစားရမယ်ဆိုရင်ကိုစည်းပုံအခြေခံဥပဒေအကျပ်တဲနဲ့ဆက်ဆက်ပြီးပေါ်လာတာလို့မြင်တယ်။တကယ်တမ်းဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးတော့ဒေါက်ဆန်းစုကြည်ကတော့ပြည်သူလူထုအများစုရဲ့စံတန်းနဲ့အညီသမရဖြစ်ခွင့်ရခဲ့မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းငံပုဂ္ဂိုလ်ရုံးဝန်ကြီးဌာနဆိုတာလည်းပေါ်လာစရာမရှိဘူးလို့ကျွန်တော်ကမြင်တယ်။အဲ့ဒီခါကျတော့အဲ့လိုပေါ်လာတာတကယ်တော့ခစိမုံချေကောင်ပြည်အကျက်တဲနဲ့ဆက်ဆက်နေတဲ့အခြေအနေတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။အမျိုးသားရင်ကြားစီရေးပြည်တွင်းငင်းချမ်းရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တရားဥပဒေစိုးမိုးရေးစားတဲ့လုပ်ငန်းစဉ်တွေပုံမှန်ထိရောက်ပြီးအောင်မြင်မှုရရှိဖို့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုအကြောင်းကြားခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနတက်တန်းဟာနိုင်ငံတော်သမ္မတရဲ့ယာတုတက်တန်းအတွင်လည်းဖြစ်ပါတယ်။သမ္မတဦးထင်ကျော်လက်ထက်မှာဒီတစ်ခေါက်ဖွဲ့စည်းလိုက်တဲ့ဝင်ကြီးဌာနတစ်ခုအပါအဝင်ပြည်အောင်စုဝင်ကြီးဌာနပေါင်း22ခုရှိသွားပြီဖြစ်ပါရယ်ခင်ဗျာ။